ကာတာနိုင်ငံမှာဒီဇင်ဘာလ18ရက်စနေနေ့ကကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲတတိယနေရာလူပွဲမှာခရိုအေးရှားအသင်းကမော်ရိုကိုအသင်းကို 2-2 နဲ့အနိုင်ရရှိသွားပါတယ်။ပွဲစပြီး9မိနစ်အကြာမှာပဲခရိုအေးရှားအသင်းတို့ပထမဂိုးကိုသွင်းယူပြီးသိမ့်မကြခင်မှာမော်ရိုကိုအသင်းတို့ခြေပါဂိုးရရှိခဲ့ပါတယ်။ဒါပေမဲ့42မိနစ်အကြာပထမပိုင်းပြီးကနေမှခရိုအေးရှားအသင်းကအနိုင်ဂိုးကိုသွင်းယူလိုက်ပါတယ်။ဒါကြောင့်ခရိုအေးရှားအသင်းဟာ2022ကမ္ဘာဖလားဘောလုံးပွဲမှာတတိယဆုကိုစွကူးသွားပါတယ်။ခရိုအေးရှားအသင်းဟာပြီးခဲ့တဲ့2018ကမ္ဘာဖလားပွဲမှာပြင်သစ်ကိုရှုံးနေပြီးဒုတိယဆုရရှိခဲ့ပါတယ်။မော်ရိုကိုအသင်းကတော့ပထမဦးဆုံးအချိန်စီမီဖိုင်နယ်ကိုတက်လာတဲ့အာဖရိကအသင်းဖြစ်ပါတယ်။ဒီပွဲမှာခရိုအေးရှားနဲ့မော်ရိုကိုနှစ်သင်းစလုံးအပြန်အလှန်ဖွင့်ကစားတဲ့အတွေ့အတော်ကြည့်ကောင်းတဲ့ပွဲဖြစ်တယ်လို့ဘောလုံးဝါသနာရှင်တွေကမှတ်ချက်ပေးကြပါတယ်။ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့ဒီကနေ့မှာလက်ရှိချန်ပီယံပြင်သစ်နဲ့အာဂျင်တီးနားအသင်းတို့ဘောလုံးပွဲနှွဲကြမှာဖြစ်ပါတယ်။အဲ့ဒီဘောလုံးပွဲအကျိုးသုံးသပ်ချက်ကိုနောက်ပိုင်းမှာနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။